ဒီမနက်ကမှစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရေးချက်တွေပေါ်ပေါက်နေပေမဲ့ရိုဟင်ဂျာတွေနေရပြည်နယ်ရေးကိုလည်းနိုင်ငံတကာကမျက်ခြေမပြတ်ချက်ကိုဘင်္ဂလားဒေ့ရှ်တွေကတိုက်တွန်းလိုက်ပါတယ
် resolve this
real issue. ဝန်ကြီးရေးရရှိပြည်နယ်စီမံအဖြစ်ရှင်းလင်းဖို့နိုင်ငံတကာအစိုးရကိုတိုက်တွန်းနေအောင်အမေရိကန်ကိုရောက်ရှိနေတာဖြစ်ပြီးဒီမနက်ကဖန်တီးခဲ့တဲ့ကြေညာကိုဖြည့်ရှင်းဖို့ဒီမနက်ကမှသာအထူးကတာဝန်ရှိတဲ့အကြောင်းဝါရှင်တန် DC ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်တင်ကြီးအဖတ်တမွန်မန်က VOA ဘင်္ဂလားဌာနနဲ့ပြည်ငယ်ငယ်မှာပြောဆိုလိုက်တာပါ။ဝန်ကြီးရေးနေရပြည်နယ်ရေးကြိုးပမ်းမှုအရင်တုန်းကအောင်မြင်မှုမရခဲ့ပေမဲ့အခုချိန်မှာနိုင်ငံတကာအစိုးရကဖိအားယူနေဝန်ဝင်ကြိုးပမ်းမယ်ဆိုရင်အောင်မြင်မှုရဖို့ပြောလင့်နေကြောင်းလည်းပြောဆိုကြတာပါ။ဒီခါကြီးမှာ2019ခုနှစ်တုန်းကလွန်ရွေးကင်စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ဝန်ကြီးဆွေးနွေးအုပ်စုကိုလမ်းလမ်းရှင်းလင်းခဲ့တဲ့မြန်မာလူမျိုးတပ်ဖွဲ့တွေရဲ့စစ်စင်ရေးကြောင့်အင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နေချီတဲ့ဝန်ကြီးတွေဖော်ပြသွားကြတာပါ။မြန်မာဆွေးနွေးကတော့ဝန်ကြီးဆွေးနွေးအုံလုံးကိုတရားဝင်လက်မှတ်ပေးမယ်။ဘင်္ဂလားဒေ့ရှ်ရောဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံရောကုလသမဂ္ဂနဲ့ပါပြရားစီနားလည်မှုစော်ကြံလာပြီးလက်မှတ်ရေးထိုးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့အာဏာသိမ်းရင်ကစလို့မြန်မာအာဏာပိုင်တွေနဲ့အဆက်အသွယ်မရတော့ပေမဲ့သဘောတူညီချက်တွေကိုလေးစားလိုက်နိုင်မယ့်အကြောင်းမြန်မာဆက်အာဏာပိုင်တွေကတတိထုတ်ပြန်ထားတယ်လို့သိရှိထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။